ဟောင်ကောင်ကျွန်းကထင်ရှားတဲ့တက္ကသိုလ်တစ်ခုမှာဆန္ဒပြသူတွေနဲ့ဒီကယုံနှိမ်နင်းရေးရဲတွေကြားအင်္ဂါနဲ့ညပိုင်းအထိထိတ်တိုက်ပဋိပက္ခတွေဖြစ်ခဲ့ပါတယ်။ငါးလတဲကိုရောက်လာပြီးဖြစ်တဲ့ဟောင်ကောင်ဆန္ဒပြပွဲတွေကအကြမ်းတမ်းဆုံးဆန္ဒပြပွဲတစ်ခုလည်းဖြစ်ပါတယ်။ဟောင်ကောင်တရုတ်တက္ကသိုလ်ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမြေရုပ်ဘုံတွေ rubber ကြီးစံတွေနဲ့ပစ်ခတ်ခဲ့တယ်လို့ကျောင်းသားတွေကလည်းအုတ်ခဲတွေ discipline တွေကိုမိရှုပ်ပြီးပြန်လဲတုံ့ပြန်ပစ်ပေါက်ခဲ့ကြပါတယ်။နောက်ဆုံးမှာတော့မိသက်ကားတွေကိုတုံးလာတဲ့ရဲတွေကပြန်ပြီးမဆုတ်ခင်အထိနှစ်ဖက်ထိတ်တိုက်ကြမ်းဖက်မှုတွေဖြစ်ခဲ့တာပါ။ဟောင်ကောင်ကျွန်းကဆန္ဒပြပွဲတွေကစနေနဲ့တနင်္ဂနွေနေ့တွေမှာအများဆုံးပြုလုပ်တတ်ပါတယ်။ဒါပေမဲ့တနင်္လာနေ့တုန်းကဆန္ဒပြသူတွေကလမ်းတွေရထားလမ်းတွေပေါ်မှာတားဆီးပိတ်ပင်တာတွေလုပ်ခဲ့ပြီးတဲ့နောက်မငြိမ်မသက်ဖြစ်ခဲ့မှုကအင်္ဂါနေ့အထိဆက်သွားခဲ့တာလည်းဖြစ်ပါတယ်။အင်္ဂါနေ့လူအသွားလာရှုပ်ထွေးချိန်မှာဗယံပရာဖြစ်အောင်လုပ်ကြတဲ့ဆန္ဒပြသူတွေဟာအမတန်တကူကောင်းဆန်တယ်လို့လဲဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလင်ကပြောဆိုခဲ့ပါတယ်။